ီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြင်ဦးလွင်နဲ့နောင်ချိုကနေရာ5ခုကိုမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကဝင်ရောက်တိုက်ခိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာစစ်ရေးပြစ်မှတ်တွေအပြင်မြန်မာနိုင်ငံမှာနေဆက်ကုန်သွယ်ရေးပမာဏအများဆုံးလုပ်နေတဲ့မန္တလေးလာရှိုးမူဆယ်နဲ့ချင်းရွှေရော်ကားလမ်းပေါ်ကတံတားတချို့ကိုလည်းဖျက်ဆီးခဲ့တာကြောင့်တရုတ်မြန်မာကုန်သွယ်ရေးလည်းရပ်တန့်သွားခဲ့ရပါတယ်။ငကူကလေးကတရုတ်မြန်မာကုန်သွယ်ရေးမှာအထိနာနေပြီးသားဖြစ်တဲ့မြန်မာနိုင်ငံအနေနဲ့အခုဖြစ်ရကြောင့်နေဆက်ကုံသွေးရေးနဲ့စီးပွားရေးမှာဘလောက်ထိခိုက်နစ်နာသွားမလဲဆိုတာကတော့စိတ်ဝင်စားစရာပါခုတစ်ပတ်မြမနေဆက်ကုံသွေးစီးပွားရေးအခြေအနေအလားအလာအကြောင်းလေ့လာတင်ပြသွားပါမယ
်ရခိုင်အေအေကိုကက်နဲ့တအောင်းပလောင်ပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့တရုတ်မြန်မာနေဆက်မူဆယ်ကုံသွေးရေးလမ်းကြောင်းဟာကုံသွေးမှုပမာဏအများဆုံးလမ်းကြောင်းကြီးဖြစ်ပါတယ်တနိုင်ငံလုံးနေဆက်ကုံသွေးမှုအားလုံးစုစုပေါင်းရဲ့48ရာခိုင်နှုန်းတရုတ်နယ်စပ်ကုန်သွယ်ရေးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်။တရုတ်မြန်မာနှစ်နိုင်ငံကုန်သွယ်ရေးစုစုပေါင်းပမာဏနဲ့တွက်ရင်တော့54ရာခိုင်နှုန်းကျော်ရှိတာမို့မြန်မာနိုင်ငံအတွက်အတော့ကိုကြီးတဲ့ကုန်သွယ်ရေးလမ်းကြောင်းလို့ဆိုရင်လည်းမမှားပါဘူး။စီးပွားကူးသန်းက2019ဇွန်လကုန်အထိနောက်ဆုံးထုတ်ပြန်တဲ့စည်းစရာတွေအရအဲ့ဒီနယ်စပ်ကုန်သွယ်ရေးစခန်းကနေတစ်နှစ်ကိုပို့ကုန်ဒေါ်လာ10တန်းခွဲဘူးသွင်းကုန်5တန်းခွဲဘူးနဲ့တစ်နှစ်ဒေါ်လာ16တန်းဘူးလောက်ကုန်သွယ်မှုလုပ်နေကြတာပါအခုဒီလမ်းကြောင်းယာယီရက်ဆိုင်သွားပြီဖြစ်တဲ့အတွက်တစ်နှစ်ကုန်သွယ်မှုတန်ဘူးဒေါ်လာ16တန်းဘူးလောက်မလုံနိုင်တော့တဲ့သဘောပါပို့ကုန်သမားတွေလည်းကုန်မပို့နိုင်တော့ပြောင်းတီးနှံတတိရေနံထွက်ကုန်ပါဝင်ကုန်တင်ပို့သူတွေစိုက်ပျိုးထုတ်လုပ်သူတွေနဲ့အဲ့ဒီလုပ်ငန်းတွေပါဝင်ပတ်သက်နေကြသူတွေအားလုံးနစ်နာမှုရှိကြပါတယ်။တိုက်ပွဲအတွင်းအဓိကပျက်စီးသွားတာကတီဘောနဲ့နောင်ချိုကြားကဂုတ်တွင်းတံတားပါ။အစိုးရဆောက်လုပ်ရေးဝန်ကြီးဌာနကတော့အဲ့ဒီတံတားချက်ချင်းပြင်ပါတယ်။9ရက်အတွင်းပြင်ဆင်လို့ပြီးသွားပေမဲ့လူစီးကားတွေရင်းနဲ့ကုန်အလေးချိန်36တန်ထက်မပိုတဲ့ကားတွေလောက်ပဲဖြတ်တန်းသွားနိုင်မယ်။ယာယီတံတားလောက်ပဲထိုးနိုင်ခဲ့တာပါ။ဒီအတွက်မန္တလေးမူဆယ်ပြည်ထောင်စုကားလမ်းမကြီးမှာကုန်စည်တင်ပို့နေတဲ့တန်50နဲ့60အလေးချိန်ရှိတဲ့22ဘိန်းတွဲကားကြီးတွေကတော့မသွားနိုင်သေးပါဘူး။အဲ့ဒီကားကြီးတွေသွားလာနိုင်ဖို့နောက်ထပ်ခိုင်ခန့်တဲ့တံတားအစ်စ်တစ်စင်းတိစောက်ရမှာဖြစ်ပြီးအနည်းဆုံးတစ်လကျော်ကြာနိုင်တယ်လို့စီးပွားကူတန်းဒူးဝင်ကြီးကမီဒီယာတွေကိုပြောပါရယ်။လက်ရှိဂုတ်တွင်းတံတားကောင်းသွားလို့ကုန်တင်ကားငယ်နဲ့လူစီးကားတွေဖြတ်တန်းသွားလာနိုင်တဲ့အတိုင်းအဲ့ဒီလမ်းကြောင်းပေါ်မှာတိုက်ပွဲတွေမငြိမ်သက်သေးလို့ကုန်တင်ကားတွေလွတ်လွတ်လပ်လပ်ဖြတ်တန်းသွားလာလို့မရသေးပါဘူး။နောက်မြမပို့ကုန်တွေအဓိကသွားရဖြစ်တဲ့ချင်းရွှေဟော်လန်းကတံတားတချို့ကိုလည်းပြုပြင်ရပါအောင်မယ်
။မြန်မာနဲ့တရုတ်နယ်စပ်ကုန်သွယ်ရေးမှာပြီးခဲ့တဲ့2018နှစ်ကုန်ပိုင်းကာလကစမြန်မာဘက်ကအတော်အထိနာခဲ့ပါတယ်။အကြောင်းကတော့နယ်စပ်ကုန်သွယ်ရေးကနေတဆင့်နှစ်ပေါင်းများစွာကြာအောင်တရုတ်နိုင်ငံဘက်တင်ပို့နေတဲ့မြန်မာဆန်သကွဲနဲ့အခြားပို့ကုန်တချို့ကိုတရားမဝင်လို့ဆိုပြီးတရုတ်ဘက်ကဖမ်းဆီးရေးယူမှုတွေလုပ်နေတာကြောင့်သွေးမရဖြစ်ပြီးမြန်မာကုန်သည်တွေဒုက္ခရောက်ခဲ့ကြတာပါ။စင်းစရားတွေကိုပြန်နှိုင်းယှဉ်ကြည့်ရင်2018ခုနှစ်ကမူဆယ်နယ်စပ်ကနေတရုတ်ကိုပို့ကုန်တနည်းဒေါ်လာ 17.3 သန်းကျော်ဖို့သွင်းရကနေ2019စင်းစရားတွေအရတနည်းဒေါ်လာ10သန်းခွဲနီးပါးဖို့ပဲသွင်းနိုင်ပါတော့တယ်။ဒါဟာမြမပို့ကုန်တံမိုးတရက်ဒေါ်လာတန်မိုးလောက်တနှစ်အတွက်ဆိုဒေါ်လာတန်300ကျော်ဖို့လောက်မသွင်းနိုင်တော့တဲ့သဘောနစ်နာသွားတဲ့သဘောပြနေပါတယ်။အဲ့ဒါဒီဟာမြမဆန်နဲ့ကောက်ပဲသီးနှံနေမတင်ပို့နိုင်တဲ့ပြဿနာကြောင့်ဖြစ်ပါတယ်။အခြားတစ်ဖက်မှာတော့တရုတ်ဘက်ကသွင်းကုန်တံမိုးကတနှစ်ဒေါ်လာတန်ကျော်တနှစ်ဒေါ်လာတန်350ကျော်မြင့်တက်လာတာတွေ့ရပါတယ်။
အခုလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမြန်မာဘက်ကအခက်အခဲဖြစ်နေချိန်နယ်စပ်ကုန်သွယ်ရေးလမ်းမကြီးကိုဝင်တိုက်ခင်ရတော့မြန်မာအစိုးရအတွက်ဘူးလေးရာဖိအောင်ဆင့်တယ်လို့ဖြစ်သွားစေပါတယ်။တကယ်တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားရှင်လျားတဲ့နယ်နိမိတ်ထိစပ်မှုတွေရှိနေပေမဲ့ဘာကြောင့်ဒီနယ်စပ်ဂိတ်တစ်ခုတည်းနဲ့ပဲအများကြီးကုန်သွယ်မှုလုပ်နေရသလဲပြန်ပြီးသုံးသပ်ဖို့လိုပါလိမ့်မယ်။တရုတ်မြန်မာနယ်နိမိတ်တစ်လျှောက်ကိုပြန်ကြည့်ရင်တိုင်းသားလက်နက်ကင်တွေချုပ်ကင်ထားတဲ့နေဆက်တွေကလည်းအတော်လေးရှည်လျားပါတယ်။ဘလို့ပဲဖြစ်ဖြစ်မြမအစိုးရအနေနဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးလုပ်ဖို့နောက်ထပ်တရားဝင်နေဆက်ကုန်သွယ်ရေးစခန်းအသစ်တွေထပ်ဖွင့်ဖို့လိုနေပြီဆိုတာကိုပြသနေပါတယ်။တရုတ်မြန်မာနေဆက်ဂိတ်တွေထဲမှာတရုတ်ဘက်ကလည်းအစင်သစ်ပြင်ထားပြီးအလားအလာလဲကောင်းတာကကချင်ပြည်နယ်ကကမ်ပိုက်တီနေဆက်ဂိတ်ပါ လက်ရှိအချိန်ထိနိုင်ငံတော်အဆင့်တရားဝင်နယ်စပ်ကုန်သွယ်ရေးစခန်းကြီးဖြစ်မလာသေးသလိုတစ်နှစ်ကုန်သွယ်မှုပမာဏဒေါ်လာတသန်းကျော်ကျော်ပဲရှိပါသေးရဲ့။အဲ့ဒီနယ်စပ်ဂိတ်ကိုနိုင်ငံအဆင့်ကုန်သွယ်ရေးစခန်းဖွင့်နိုင်ရင်ဖွံ့ဖြိုးအောင်လုပ်နိုင်ရင်မြန်မာနိုင်ငံမြောက်ပိုင်းအတွက်ကြီးမားတဲ့ကုန်သွယ်ရေးလမ်းကြောင်းကြီးဖြစ်လာမှာပါ။ဒါပေမဲ့ဒီလမ်းကြောင်းရဲ့တချို့အစိတ်ပိုင်းတွေကို KIA ကချင်လက်နက်ကင်တွေစိုးမိုးထားတာကြောင့်အစိုးရဘက်ကကုန်သွယ်ရေးလမ်းကြောင်းကြီးအဖြစ်အစစ်မြင့်တင်ဖို့စိတ်ပါလက်ပါတိတ်မရှိလာတာကိုတွေ့မြင်နေရပါတယ်
။နောက်ဆုံးတော့ကုန်သွယ်ရေးပြဿနာဟာညဉ့်ညံ့ရေးကိစ္စကိုပြန်ရောက်လာပါတယ်။အဲ့ဒီတရုတ်နယ်စပ်ကတိုင်းသာလက်နက်ကင်တွေနဲ့အပြစ်ရနိုင်ခဲ့ရင်ခိုင်မာတဲ့ညဉ့်ညံ့ရေးတည်ဆောက်နိုင်ခဲ့ရင်နယ်စပ်ကုန်သွယ်ရေးကိုဒီထက်အများကြီးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မှာဖြစ်ပါတယ်။အခုဆိုရင်အစိုးရဟာမန္တလေးမူဆယ်ရထားလမ်းဖောက်ဖို့ဖြစ်နိုင်ခြေရှိတာလေ့လာနေပါပြီ။တရုတ်မီရထားကုမ္ပဏီရဲ့လေ့လာချက်အရ258မိုင်လောက်ရှည်မဲ့အဲ့ဒီရထားလမ်းအတွက်ဒေါ်လာ9ဘီလီယံလောက်ကုန်ကျနိုင်မယ်လို့ခန့်မှန်းထားပါတယ်။အခုလိုမတီးမငြိမ်အခြေအနေမျိုးဆိုရင်တော့ဒီလောက်ရင်းနှီးမြှုပ်နှံမှုမျိုးလုံးဝမလုံးသင့်မေကွန်းထုတ်เสียတော့လိုမယ်မထင်ပါဘူး။ဒီအတွက်အစိုးရနဲ့တမတော်ဟာတရုတ်နယ်စပ်ကတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစေရအောင်စိတ်ပါလက်ပါကြိုးစားသင့်ပါတယ်။အဓိကနေတစ်ဆင့်တီရန်ခိုင်မြဲတဲ့ညဉ့်ညံ့ရတဲ့အခြေအနေထိမရောက်သေးရင်တော့နှစ်ဖက်နားလည်မှုတိဆောက်ပြီးပြည်သူလူထုအကျိုးစီးပွားတိုင်းပြည်အကျိုးစီးပွားအတွက်နေဆက်ကုံတွေးလုပ်ငန်းတွေကိုပူးပေါင်းလုပ်ကင်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။